ဆယ်နှစ်အတွင်းပထမဆုံးချိန်ပြန်အရွေးခံရပြီးထောက်ခံသူတွေလမ်းပေါ်ထွက်ကခုန်ခဲ့ကြတယ်။ပြင်သစ်နိုင်ငံရဲ့အာဏာရဆိုရှယ်လစ်ပါတီဟာ၅နှစ်လောက်အကြာလာချိန်မှာအားယော်လာနေပါတယ်။သမ္မတရွေးကောက်ပွဲအတွက်တနင်္ဂနွေနေ့ပါတီတွင်ပနာမရွေးချယ်ပွဲမတိုင်ခင်မှာပဲအယူဆပိုင်းဆိုင်ရာစိန်ဝန်းကွဲမှုတွေနဲ့သူတို့ပါတီကိုလူကြိုက်နဲလာကြတယ်လို့ပြိုကွဲနိုင်ခြေပါရှိနေတယ်လို့တချို့ကသတိပေးကြပါတယ်။နိုင်ငံတွင်းမှာအကြမ်းဖက်တိုက်ခိုက်မှုကြီးသုံးချိန်တန်တန်ကြုံခဲ့ရတယ်လို့အလုတ်လက်မဲ့နှုံးကစန်တင်လောက်အောင်မြင့်တက်နေချိန်မှာပါရီမျိုးကလမ်းတွေပေါ်နဲ့ကာလီကအခုဖျက်သိမ်းလိုက်တဲ့ဒုက္ခတဲ့စခန်းတွေမှာရွှေပြောင်းအခြေချသူဆိုင်ရာပြဿနာတွေကိုပါထင်းထင်းရှားရှားမြင်နေရတာမို့မဲဆန္ဒရှင်တွေဟာတခြားပါတီတွေနဲ့လူသစ်တွေကိုမဲပေးဖို့အတွက်စဉ်းစားနေကြတာပါ American နိုင်ငံမှာတောက်ကြံတွေကသမ္မတတဲ့ Donald Trump တက်လာပြီးဥရောပတလွှားလက်ရာစွန်းတွေလူကြိုက်များလာတယ်လို့ပြင်သစ်မှာလည်းအခုလာမယ့် April လပထမအကြိမ်သမ္မတရွေးကောက်ပွဲမှာလက်ရာစွန်းအမျိုးသားတက်ဦးပါတီအနိုင်ရမယ်လို့အများကခန့်မှန်းနေကြပါတယ်။လက်ဝဲဝါဒီကိုမထောက်ခံဘဲအယုံကြည်မရှိဖြစ်လာတာအကြောင်းရင်းအများပြားရှိတယ်လို့ Science Po Bodo တက္ကသိုလ်ကနိုင်ငံရေးဆန်းစစ်သူ John Peter ကပြောပါတယ်။တချို့ကသူတို့ရဲ့လက်ဝဲအတွေးခေါ်ကိုသစ္စာဖောက်တယ်လို့ယုံကြည်ပေမဲ့အများကတော့ပြုပြင်ပြောင်းလဲမှုတွေကောင်းကောင်းမလုပ်တာကြောင့်ဖြစ်တယ်လို့ဝေဖန်ပါတယ်။ဒီရွေးကောက်ပွဲကိုလူလူထောက်ခံမှုလွန်စွာကြဆင်းလာတဲ့သမ္မတ François Hollandeကထပ်ပြီးရှင်းပြမှာမဟုတ်ဘူးလို့ကြေညာထားပါတယ်။